ရှမနင်္ဂမှာဖမ်းဆီးခံထားရတဲ့အမေရိကန်တပ်ပုံသတင်းတောက်လုတ်ဆမ်မတ်စ်ကိုအမေရိကန်ကော်မန်ဒိုတပ်ဖွဲ့ဝင်တွေတွားရောက်ခဲ့စေခြင်းမှာအသက်ခံခဲ့ရပါတယ်။လုတ်ဆမ်မတ်စ်နဲ့အမေရိကန်မဟုတ်သူနောက်ထပ်တစားကန်တယောက်တို့ကိုတောက်ချနေညပိုင်းတို့ကခဲ့စေဖို့ကြိုးစားတဲ့စစ်စင်ရေးအတွင်းမှာ AQAB အာရဗျကျွန်းဆွယ်ကအယ်ကာအီဒါအဖွဲ့ကသူတို့နှစ်ယောက်ကိုတပ်ပစ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချာခေဂယ်ကအတည်ပြုပြောပါတယ်။နောက်ထပ်တစားကန်တယောက်ကတော့ဒီတောင်အာဖရိကလူမျိုးပရာဟိတအလုပ်တွေကိုလုပ်နေသူပီယက်ကော်ကီဖြစ်ပါတယ်။အသက်33နှစ်အရွယ်လုတ်ဆာမတ်စ်ကိုအယ်ကာအီဒါတွေက2013စက်တင်ဘာလမှာဖမ်းဆီးခဲ့တာပါဆာမတ်စ်ရဲ့အသက်အန္တရာယ်အတွက်အကြီးအကျယ်စိုးရိမ်စရာရှိတယ်လို့ယုံကြည်ရလောက်တဲ့အကြောင်းအချက်တွေရှိခဲ့တာကြောင့်ကယ်တင်ဖို့ကြိုးစားစဉ်အတွင်းမှာအကြမ်းဖက်သမားတော်တော်များများလည်းတည်ဆုံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကဆိုပါတယ်အယ်ကာအီဒါတို့လက်ထက်မှာဆာမတ်စ်လူမဆန်စွာအသက်ခံခဲ့ရတယ်လို့သမ္မတဘရက်အိုဘားမားကပြောပြီးတော့အပြစ်တင်ပါတယ်လုတ်ဆမ်မတ်စ်နဲ့တနေရာထဲမှာဖမ်းဆီးခံထားရတဲ့တခြားတစားကန်တွေကိုကယ်ဆယ်ဖို့အတွက်သူအမိန်ပေးခဲ့တာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အခုကယ်ဆယ်တဲ့စစ်စင်ရေးမှာ AQAB အကြမ်းဖက်သမားတို့ရဲ့ရက်ဆက်မှုကိုထပ်ပြီးတော့သတိပေးလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး John Kerry ကလည်းပြောခဲ့ပါတယ်။တောင်အာဖရိကလူမျိုး Pierre Corky ဟာလည်းဖမ်းဆီးခံထားရတာတစ်နှစ်ကျော်ရှိနေပြီးတော့ပြန်လွတ်လာဖို့တရက်အလိုမှာပဲတည်ဆုံသွားတာဖြစ်တယ်လို့သူအလုပ်လုပ်ခဲ့တဲ့ Gift of Givers Prahita ဖွဲ့ကဆိုပါတယ်။ဒီနိုင်ငံတောင်ပိုင်းရှာဘွာပြည်နယ်ကပြစ်မှတ်တစ်ခုအပေါ်အမေရိကန်တွေရဲ့မောင်းသူမဲ့ drone လို့ထင်ရတဲ့ drone နဲ့တိုက်ခိုက်မှုကြောင့် Al Qaeda စစ်သွေးကြောင့်၉ယောက်သေဆုံးခဲ့တယ်ဆိုတာကိုယမန်တာဝန်ရှိသူတွေကစနေနေ့အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ Samus ကိုကယ်ဆယ်တဲ့စစ်စင်ရေးနဲ့ drone ရင်နဲ့တိုက်ခိုက်မှုဆက်ဆက်မှုရှိမရှိဆိုတာကတော့အခုအချိန်ထိမသေးခွေသေးပါဘူးရှင်။